ပြည်ထောင်ပါလီမန်ကိုဆိုင်ရန်ဖို့ဆုံးဖြတ်ချက်ဟာတရားမဝင်တဲ့အကြောင်းပြည်ထောင်တရားရုံးချုပ်ကအင်ကာနေ့မှာဆုံးဖြတ်လိုက်ပြီးတဲ့နောက်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ဟာသူ့ရာထူးဆက်လက်တည်ငြိမ်ရေးအတွက်ရုံးကန်နေရပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အရအမတ်တွေပါလီမန်ပြန်တက်ကြရမှာဆိုတော့ဘော်ရစ်ဂျွန်ဆင်ရာထူးကနှုတ်ထွက်ဖို့တောင်းဆိုကြတယ်လို့စုညံနေပါတယ်။ဒီအခြေအနေတွေကြောင့်လာမယ့်အောက်တိုဘာလ31ရက်မှာဥရောပသမဂ္ဂကနေပြည်ထောင်နှုတ်ထွက်ရေးဖြစ်နိုင်ပါသလားဆိုတာပိုးပြီးတော့တန်တရားဖြစ်လာတဲ့အကြောင်း VOA သတင်းတောက် Henry Richwell လန်ဒန်ကနေပြီးတော့သတင်းပေးပို့ထားပါတယ်။ဦးကျော်စံသားကပြောပြပေးမှာပါရှင်
။ဗြိတိန်ဝန်ကြီးချုပ် Boris Johnson ရဲ့လွတ်ရနံပတ်သက်ပြီးတရားသူကြီး7ဦးရဲ့တညီတညွတ်ထဲသဘောတူဆုံးဖြတ်ချက်ကိုတရားရုံးချုပ်အကြီးအကဲ Lady Brenda Hill ကအခုလိုဖတ်ကြားတင်ပြခဲ့ပါတယ
်။ The decision to advise Her Majesty to prorogue Parliament was unlawful because it had the effect
ပါလီမန်ကိုဆိုင်းငံ့ထားဖို့ဒီမင်းမာကြီးကိုအကြံပေးဖို့ဆုံးဖြတ်ချက်ဟာဥပဒေနဲ့မညီပါဘူး။ဒါကြောင့်လဲဆိုတော့ဒါဟာဖွဲ့စည်းပုံဥပဒေနဲ့အညီလုပ်ဆောင်ရမယ့်ပါလီမန်ရဲ့လုပ်ငန်းတွေကိုကျိုးကျောင်းခိုင်လုံတဲ့အကြောင်းပြချက်တစုံတရာမရှိဘဲနှောက်ယှက်ဒါမှမဟုတ်ဟန်တာရဲ့အကျိုးသက်ရောက်မှုဖြစ်စီပါတယ
်။ဒီဆုံးဖြတ်ချက်ဟာဗြိတိန်နိုင်ငံဒီမိုကရေစီရဲ့မန်နံတွေကိုအပြင်းထန်ရက်ခတ်ခဲ့တဲ့နိုင်ငံရေးမြေငလင်ကြီးတစ်ရပ်ပဲဖြစ်ပါတယ်။နယူးယောက်မြို့ကလဒနကအထွေထွေညီလာခံလက်တက်ရင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံခဲ့သူဗြိတိန်ဝန်ကြီးဘော်ရစ်ဂျွန်ဆင်ကတော့တကြီးကျယ်နဲ့ပတ်သက်ပြီးအလျှော့မပြေဘဲအာခံမြေဆဲဖြစ်ပါတယ
်။ We respect the judiciary in our country. We respect the court. I disagree profoundly.
ကျွန်တော်တို့ကတိုက်ပြည်ရဲ့တရားစီရင်ရေးကိုလေးစားပါတယ်။တရားရုံးကိုလေးစားပါတယ်။သူတို့ပြောတာတွေနဲ့လုံးဝသဘောကွဲလဲပါတယ်။ဖွင့်ပြနေတဲ့ပြောရရင်EU ကခွဲထွက်ရေးကိစ္စကိုဆက်လုပ်ဖို့လိုအပ်တယ်လို့ထင်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဘော်ရစ်ဂျွန်ဆင်ကိုအားပေးထောက်ခံလိုက်ပါတယ
်။ He's also going to show in November. But it looks to be like he is going to be in progress.
ရလာဒီကတော့နိုဝင်ဘာမှာစတွေ့လာရမှာပါ။ဒါပေမဲ့သူ့လုပ်ရဟာအများကြီးတိုးတက်နေတယ်လို့ထင်ပါတယ
်။မနေ့ကဗုဒ္ဓနေ့မှာတော့ဗြိတိန်ပါလီမန်ပြန်လည်ကျင်းပပြီးဘော်ရစ်ဂျွန်ဆင်လည်းပြန်လည်ရောက်ရှိသွားရသည်ဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်တွေကတော့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ရာထူးကနှုတ်ခတ်ဖို့ပဲတောင်းဆိုနေကြတာပါ။ဒါပေမဲ့ဘော်ရစ်ဂျွန်ဆင်ကနှုတ်ခတ်ပါမလား။တဖြင့်အတိုက်ခံအမတ်တွေကသူ့ပေါ်အယုံအကြည်မရှိအဆိုတင်သွင်းရမှာလား။ဒေးဗစ်ဟန်နီကာ European Center for International Political Economy ရဲ့အကြက်ခတ်သမားသူဖြစ်ပါတယ်
။ There's been some suggestion Johnson should resign that he has lied to the Queen and could that be a greater offence of the Prime Minister than that?I don't think he will resign.
Johnson ရာထူးကနေနှုတ်ထွက်တယ်လို့ဆိုသူတွေရှိပါတယ်။သူကဘီယင်မာကြီးကိုလည်းလိန်ငယ်ဝန်ကြီးချုပ်တယောက်ဖို့ဒီထက်ကြီးတဲ့အဖြစ်ရှိပါဦးမလားဗျာ။သူကတော့နှုတ်ထွက်မဲ့လူမျိုးလည်းမဟုတ်ပါဘူး။ဒါကြောင့်အယုံကြည်မရှိအဆိုတင်ဖို့ပြောလာကြပါတယ်။ဆိုတော့လာမယ့်ရက်သရက်ပတ်တွေအတွင်းဒီလိုအဆိုတင်လာကြမယ်ထင်ပါတယ်
။ဒီလိုအယုံကြည်မရှိအဆိုတင်သွင်းလာရင်တော့အထွေထွေရွေးကောက်ပွဲလည်းလုပ်လာရအောင်မှာဖြစ်ပါတယ်။ဒါပေမဲ့ဒီအထွေထွေရွေးကောက်ပွဲလုပ်မဲ့ကိစ္စကိုလည်းဘော်ရစ်ဂျွန်ဆင်တို့ရဲ့ conservative တွေကလူကြည့်နေတာပါလို့တုံ့သက်သူဆန်နစ်ကဆက်ပြောပါတယ
် The conservatives are head in the polls if they run a good campaign there's no reason why they couldn't strengthen their position and potentially
မေလွန်ထောင်ရင်တော့ conservative တွေဟာရှေ့ကပြေးနေမှာပါသူတို့ကောင်းကောင်းမဲဆင်နိုင်ရင်သူတို့အင်အားခံမအောင်မလုပ်နိုင်ကြအကြောင်းမရှိပါဘူးအရင်နှစ်အနေငယ်တုန်းကသူတို့ဘက်မှရှိခဲ့ပြီးတော့ပြဿနာလုပ်ခဲ့တဲ့အမတ်တွေလည်းပြန်ရွေးခံနေမှခံကြတော့မှာပါ
ဘော်ရစ်ဂျွန်ဆင်ကတော့ဥရောပသမဂ္ဂကနှုတ်ထွက်ဖို့စမ်းမထားတဲ့အချိန်ကိုတူးချဲဖို့နောက်ဆုတ်ဖို့တောင်းဆိုမှာမဟုတ်ဘူးလို့အားခံနေပါတယ်ပါလီမန်အမတ်တွေအများစုကတော့လောလောဆယ်သဘောတူညီမှုမရနိုင်ဘူးဆိုရင်အဲ့လိုနှုတ်ခတ်မဲ့အချိန်ကိုနောက်ဆုတ်ပေးဖို့လိုလားနေကြတာပါဒါပေမဲ့ဒီလိုဥရောပသမဂ္ဂကနှုတ်ထွက်မဲ့အချိန်ကိုနောက်ဆွေးသွားတာနဲ့တကြိမ်နဲ့ conservative တွေကလည်းပဲ Nigel Farage's Brexit Party ကိုကူးပြောင်းသွားမယ်အလားအလာရှိနေကြောင်းပါတယ်ခင်ဗျာ